Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ။ Washington Bureau of View American အတန်ကနေ2016ခုနှစ် March 26ရက်စနေနေ့ညနေခင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ line to meter 16 19နဲ့25တို့ကနေစတင်အတန်လွှင့်နေပါခင်ဗျာ။ဒီညနေအတွက်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညနေခင်ဗျာသောတာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကျွန်မနန်းလောင်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးမှာပါ IS အစွန်းရောက်အကြမ်းဖက်သမားတွေရဲ့ဗဏ္ဍာရေးဝန်ကြီးလည်းဖြစ်အကြမ်းဖက်အုပ်စုရဲ့ပြည်ပရေးရာတဝန်ရှိသူလည်းဖြစ်တဲ့အဘာအာရာမန်ဆူစမာတာအယ်ကွာဒူလီကိုအမေရိကန်တပ်ဖွဲ့ရဲ့လက်ချက်နဲ့တိစုံသွားပါပြီဘယ်ဂျီယမ်နိုင်ငံဘရပ်ဆဲလ်မြို့တော်အကြမ်းဖက်ဝါဒတံပြန်နေနေရေးလုံဆောင်ချက်တစ်ခုမှာလူ3ယောက်ထက်မနည်းကိုအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။တောင်ဆန်းစုကြည်ကိုနယူးယောက်အခြေစိုက် Fortune Magazine ကနေ2016ရဲ့ဩဇာကြီးမားတဲ့ကမ္ဘာအကောင်းဆုံးနံပါတ်3နေရာကိုရွေးချယ်လိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကြားအောင်ပါရှင်
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်အထက်မှာတော့လာမယ့်ရက်ပိုင်းအတွင်းအစိုးရတက်ကိုအာဏာလွှဲအပ်မဲ့အစီအစဉ်တွေနဲ့ပတ်သက်ပြီး
ဒီမှာလုံးဝမလိုလဲဆိုတော့သက်သာဥချင်းကျော်ကလွတ်တော်မှာသတိပ္ပစာရှိပြီးပြီကနေအင်းလို့လာလာတဲ့အချိန်မှာကျွန်တော်တို့တမလာအသိဆိုင်နဲ့ကပိနဲ့အဟောင်းပေါ့နော်အဲ့ဒါကြိုးကြောင်းအဲ့တော့တမလာအပြင်လည်
းသမရာရုံးရဲ့ဒုတိယညွန်ချုပ်ဦးစောထေပြောတာဖြစ်ပါတယ်ဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာပါဒါပြင်ဆိုရသည့်လက်ထက်ဖက်ရယ်ပြည်တော်စုတည်ဆောက်နိုင်ဖို့အတွက်တိုင်းသားတွေဘာတွေကြိုးပမ်းနေလဲဆိုတာအပါအဝင်ထိုင်းနိုင်ငံစီးပွားရေးနဲ့ဆိုင်တဲ့သတင်းတပုတ်နဲ့ဥရောပဘက်ကရှင်ပြောင်းအခြေချနေထိုင်တဲ့ဒုက္ခသည်တွေထရောက်လာတဲ့အခြေအနေတွေကိုနားဆင်ရဖို့ရှိပါတယ်။ဒီအကြောင်းတွေမတိုင်ခင်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမနန်းလောက်နဲ့ကိုကျော်ကျော်သိန်းတို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ IS အစွန်းရောက်အကြမ်းဖက်သမားတွေရဲ့ဗဏ္ဍာရေးဝန်ကြီးလည်းဖြစ်အကြမ်းဖက်အုပ်စုရဲ့ပြပရေးရာတာဝန်ရှိသူလည်းဖြစ်တဲ့အဘာအာရာမန်မူစတာဖာအယ်ကွာဒူလီကိုအမေရိကန်တပ်ဖွဲ့ကတပ်ဖြတ်လိုက်နိုင်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကမနေ့ကပြောပါရယ် IS တို့ရဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတွေကိုစနစ်တကျချိန်မုံနေတယ်လို့မစ္စတာကာတာကပြောပါရယ်ဟာဂျီအာမန်လို့လည်းလူသိများတဲ့ကွာဒူလီကိုအီရတ်သို့မဟုတ်ဆီးရီးယားမှာနိုင်ငံတွင်းကစီးနင်းဝင်ရောက်မှုဒါမှမဟုတ်လေလေကြောင်းထိုးစစ်အတွင်းတပ်ဖြတ်နိုင်ခဲ့တာလားဆိုတာကိုတော့မစ္စတာကယ်ရီကပြောမသွားခဲ့ပါဘူးအမေရိကန်ကာကွယ်ရေးအရာရှိရဲ့အဆိုအရကွာဒူလီဟာအနောက်နိုင်ငံတွင်အကြမ်းဖက်တိုက်ခိုက်မှုတွေကိုလုပ်ဖို့ကြံစီနေတာဖြစ်တယ်လို့ဆိုပါရယ်ဒီသတင်းပါအစောပိုင်းတုန်းကဘယ်လ်ဂျီယမ်ဘရပ်ဆဲလ်မြို့ကတိုက်ခိုက်မှုလို့အလားတူအကြမ်းဖက်တိုက်ခိုက်မှုမျိုးတွေကိုလုပ်ဖို့ပြည်ပက IS တိုက်ခိုက်ရေးသမားတွေကိုကွာဒူလီကငွေကြေးထောက်ပံ့ပြီးတော့စူးစမ်းလှုပ်ဆောင်နေခဲ့တာဖြစ်တယ်လို့ကာကွယ်ရေးဌာနအရာရှိကဆိုပါရယ်ကွာဒူလီကိုအီရတ်ထောင်ကနေ2012ခုနှစ်အစောပိုင်းမှာလွှတ်ပေးခဲ့တာဖြစ်ပြီးတော့သူ့ကိုအမေရိကန်ဒေါ်လာ5တန်းနဲ့ဖမ်းဝရမ်းထုတ်ထားတာလည်းဖြစ်ပါရယ်
ဘယ်ဂျီယမ်နိုင်ငံဘရပ်ဆဲလ်မြို့တော်ကိုအကြမ်းဖက်ကန်ဆွဲသူတွေတိုက်ခိုက်တာခံရပြီးတဲ့နောက်လူတွေသတိထားနေကြဆဲဖြစ်ပြီးအကြမ်းဖက်ဝါဒတံပြန်နှိမ်နှင်းရေးလှုပ်ဆောင်ချက်တစ်ခုမှာတော့လူ3ယောက်ထက်မနည်းကိုအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။အင်ကာနေကတိုက်ခိုက်ခံရတဲ့အတွက်နိုင်ငံတော်ဝန်ထဲကြီးကွဲချင်းအထိမ်းအမှတ်သတ်မှတ်ထားတဲ့နောက်ဆုံးနေ့တောက်ကြနေမှာပဲအခုလိုဖမ်းဆီးတာပါ။တိုက်ခိုက်မှုအသစ်တစ်ခုလုပ်ဖို့ကြံစီနေတယ်ဆိုတဲ့တန်တရားနဲ့ပြင်သစ်နိုင်ငံပါရီမြို့တော်မှာဂျာတာပရီနေကပြင်သစ်နိုင်ငံသားတယောက်ကိုဖမ်းခဲ့ပြီးတဲ့နောက်တောက်ကြနေကဘယ်လ်ဂျီယမ်မှာစီးနှင်းရှာဖွေတာတွေလုပ်တာပါ။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာတောက်ကြနေကဘရပ်ဆဲလ်မြို့တော်မှာဘယ်လ်ဂျီယံနိုင်ငံနဲ့ဥရောပခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတိုက်ခိုက်ခံရတဲ့ကိစ္စတွေနဲ့ပတ်သက်လို့ဆွေးနွေးပါတယ်။ဘယ်လ်ဆဲလ်မြို့တော်တိုက်ခိုက်ခံရတဲ့ဖြစ်ရပ်မှာတေဆုံးသွားတဲ့လူ30ကျော်နဲ့အမေရိကန်နိုင်ငံသား2ဦးပါတယ်ဆိုတာအမေရိကန်တာဝန်ရှိသူတူကအတည်ပြုပြောဆိုထားပါတယ်။ဘရပ်ဆဲလ်လေဆိပ်မှာပေါက်ကွဲမှုတွေမဖြစ်ခင်ဘုံခွဲသူတွေလို့တန်တရားရှိထားသူတွေနဲ့အတူတွေ့ခဲ့ရတဲ့လူတယောက်ထက်မနည်းကိုရဲတပ်ဖွဲ့ကလိုက်ရှာနေတော့မှာပဲ။
မတ်လ22ရက်နေ့ဘရပ်ဆဲလ်မြို့အကြမ်းဖက်တိုက်ခိုက်မှုကြောင့်အစိုးရတွေနဲ့စုံစမ်းထောက်လှမ်းရေးတပ်ဖွဲ့တွေကြားတရင်အချက်အလက်တွေပို့ပြီးတော့ဖလှယ်ဖို့လိုအပ်နေတယ်ဆိုတာကိုမိမောင်းထိုးပြလိုက်တာဖြစ်တယ်လို့ဥရောပအစိုးရအရာရှိတွေကပြောပါရယ်အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ကအကြမ်းဖက်မှုဆိုင်ရာပညာရှင်တွေကလည်းအစွန်းရောက်အကြမ်းဖက်အဖွဲ့အစည်းတွေလူမှုကွန်ရက်တွေအသုံးပြုနေကြတာကိုထောက်ပြလိုက်ပြီးတော့အကြမ်းဖက်မှုပပျောက်ရေးကြိုးပမ်းမှုမှာနှီးပညာဆိုင်ရာကုမ္ပဏီတွေပူးပေါင်းပါဝင်သင့်တယ်လို့ဆိုပါရယ်အစွန်းရောက်အကြမ်းဖက်သမားတွေရဲ့ချိန်ချောင်းမှုဟာတကဘာလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်လာပြီလို့အမုံတရားကိုအခြေခံတဲ့အဖွဲ့တွေကိုစောင့်ကြည့်နေတဲ့ကျွမ်းကျင်ပညာရှင်တွေကဆိုပါတယ်ဥရောပဟာအရှေ့အလယ်ပိုင်းမြောက်အာဖရိကတိုက်ရဲ့ဝင်ပေါက်ဖြစ်နေပြီးတချို့ဒေသတွေကို IS တို့မဟုတ် Al-Qaeda ရုတ်ကတော့မှထိန်းချုပ်ထားနိုင်တယ်လို့ကယ်လီဖိုးနီးယားတက္ကသိုလ်ကအစွန်းရောက်အမုံတရားဆိုင်ရာလေ့လာရေးဌာနညွှန်ကြားရင်းမှု Brian Levin ကပြောပါတယ်ဂျီဟတ်အစွန်းရောက်တိုက်ခိုက်ရေးသမားတွေဟာအမေရိကန်နိုင်ငံမှာထက်စားရင်ဥရောပနိုင်ငံတွေမှာထောင်ချီဝင်ရောက်နေကြပြီလို့ယုံကြည်ရပေမဲ့အမေရိကန်နိုင်ငံတွင်အကြမ်းဖက်မှုစုံစမ်းစစ်ဆေးမှုပေါင်း900ကျော်ကိုလှုပ် ောင်နေတယ်လို့ဗဟိုစုံစမ်းထောက်လှမ်းရေးအေဂျင်စီညွှန်ကြားရေးမှူး James Comey ကအောက်တိုဘာလတွင်ကပြောခဲ့ပါတယ်။အကြမ်းဖက်သမားတွေဟာလူမှုကွန်ရက်တွေကိုအသုံးပြုပြီးတော့လူသစ်ဆူဆောင်းနေတာဟာလောလောဆယ်ချိန်ချောက်မှုဖြစ်တယ်လို့အကြမ်းဖက်ဖွဲ့ကိုထောက်လှမ်းနေတဲ့ Simon Wiesenthal Center က Robin Abraham Kuba ကပြောပါတယ်။နောက်ဆုံးပေါ် application တွေလူငယ်တွေဘလို့ပုံစံမျိုးနဲ့လူမှုကွန်ရက်တွေကိုအသုံးပြုချင်တယ်လဲဆိုတာကို IS တို့ကကောင်းကောင်းသိထားကြသလိုအနာပိုင်းတွေမသိအောင်ဒါမှမဟုတ်လဲအရေးကြီးတဲ့အချိန်မှာဘလို့ခြေရာဖြောက်ရမလဲဆိုတာကိုနားလည်ထားကြတယ်လို့လည်းသူကဆိုပါတယ်ရှင်
။အီရတ်နိုင်ငံမှာဒီကနေ့တော့ဆုံးထားပြီးအစိုးရအဖွဲ့ကိုပြုပြင်ပြောင်းလဲဖို့နဲ့အစိုးရအဖွဲ့တွေဖွဲ့စည်းဖို့အီရတ်ရှိရပါသားရေးကောင်းဆောင် Mark Tudor El Sarah ကဝန်ကြီးချုပ် Haider El Abadi ကိုတောင်းဆိုထားပါတယ်။တောက်ကြနေဝပြပွဲမတိုင်ခင်မှာစတားရဲ့တပည့်တယောက်ကဦးစီးပြီးဘဲကရက်မျိုးလေကောင်မှလူလူစုဝေးပွဲတစ်ခုလုပ်ပါတယ်။အဲဒီစုဝေးပွဲမှာနိုင်ငံရေးလောကကိုလွှမ်းမိုးနိုင်ဖို့အပြိုင်ဆိုင်ကြိုးစားနေတဲ့နိုင်ငံရေးကောင်းဆောင်တွေကိုမဟုတ်ဘဲလူလူကိုသစ္စာခံတဲ့ဝန်ကြီးတွေကိုခန့်အပ်တာအပါအဝင်အစိုးရပြုပြင်ပြောင်းလဲရေးတောင်းဆိုချက်တွေကိုပြောကြပါတယ်။ယူရဝန်ကြီးချုပ်အဘာဒီကတော့သူ့ရဲ့အစိုးရအဖွဲ့အစည်းကိုနိုင်ငံရဲ့ထိပ်တန်းနိုင်ငံရေးကောင်းဆောင်တွေကထောက်ခံဖို့ပြီးခဲ့တဲ့ရက်ပိုင်းမှာတွေ့ဆုံဆွေးနွေးတာတွေလုပ်ခဲ့တယ်လို့ယူရရုပ်သံဌာနကပြောပါတယ
်။ UAB ကအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ 6:00 ခွဲကနေ 9:00 အထိလိုင်းဒိုမီတာ 19kHz 10683 လိုင်းဒိုမီတာ 19kHz 15965လိုင်းဒိုမီတာ 25kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်နယူးယောက်အခြေစိုက် Fortune Magazine ကနေ2016ခုနှစ်ရဲ့ဩဇာကြီးမားတဲ့ကမ္ဘာအကောင်ဆောင်စီးရင်ကိုထုတ်ပြန်လိုက်ပါတယ်။ဒီစီးရင်မှာဖော်ပြခံရသူတွေဟာထင်ရှားတဲ့သူတွေဖြစ်နိုင်တယ်လို့တချို့ကလည်းနာမည်ကျော်ကြားခြင်းမရှိပေမဲ့လူသားအကျိုးပြုလုပ်ငန်းတွေကိုတနည်းနည်းနဲ့လုပ်ကိုင်ပေးနေသူတွေဖြစ်ကြပါတယ်။ဒီနှစ်စီးရင်ထဲမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌတောအောင်ဆန်းစုကြည်ကတတိယနေရာမှာရှိနေပြီး Amazon Online ကုမ္ပဏီဦးဆောင်ညွှန်ကြားရေးမှူး Jeff Bezos ကပထမနေရာနဲ့ဂျာမနီဝန်ကြီးချုပ် Angela Merkel တို့ကဒုတိယနေရာမှာအသီးသီးရှိနေကြတာပါ။Amazon online company ဦးဆောင်ညွှန်ကြားရေးမှူး Jeff Bezos ကသူ့ရဲ့သူမသူတဲ့ဦးဆောင်မှုဆိုရင်ကြောင့်ရွေးချယ်ခံရတာဖြစ်တယ်လို့ဥရောပနိုင်ငံရေးမှာဆဲစုနှစ်နဲ့ချီကြအောင်လွှမ်းမိုးခဲ့တဲ့ဂျာမနီဝန်ကြီးချုပ် Angela Merkel ကတော့ရွှေ့ပြောင်းဒုက္ခရဲ့တန်တန်းကျော်ကိုကယ်တင်ပေးခဲ့သူလည်းဖြစ်ပါတယ်။ထောင်ဆန်းစုကြည်ကတော့ဘသူကမှမြော်မမထားတဲ့ရာစုနှစ်ဝက်ကြာအောင်ပိတ်ပင်ခံထားရတဲ့မြန်မာဒီမိုကရေစီရဲ့လမ်းကြောင်းကိုဦးဆောင်ပြောင်းလဲပေးခဲ့သူအဖြစ် Fortune Magazine ကဖော်ပြပါတယ်။ဒါအပြင်နှစ်စဉ်နှစ်တိုင်း Fortune Magazine ရဲ့ထင်ရှားသူစီးရင်တွေမှာပါလိမ့်ရှိတဲ့ပို့ရဟန်မင်းကြီး Francis ကနံပါတ်၄နေရာမှာဖြစ်ပြီးတော့ Apple ကုမ္ပဏီအကြီးအကဲ Tim Cook ကတော့နံပါတ်၅နေရာမှာအတီးတီးဖော်ပြခံထားရတာဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံရဲ့အမျိုးသားညီညွတ်ရေးဆွေးနွေးပွဲတက်တန်ဒုတိယနှစ်ထဲနီးလာချိန်မှာနိုင်ငံကောင်းဆောင်တွေပေါ်လူလူရဲ့မကျေနပ်ချက်မြင့်မားနေတယ်ဆိုတာ PPG Gallup အဖွဲ့တို့ပူးတွဲကောက်ယူတဲ့လူလူစစ်တမ်းအသစ်မှာတွေ့ရပါတယ်။အမျိုးသားညီညွတ်ရေးဆွေးနွေးရေးဆွမ်းဆောင်ယူနဲ့ပတ်သက်လို့စစ်တမ်းမှာပါဝင်သူ87ရာခိုင်နှုန်းကအတိုင်းအတာတစ်ခုအထိဒါမှမဟုတ်လုံးဝမပွင့်မကြဘူးလို့ပြောကြပါတယ်။18ရာခိုင်နှုန်းကပဲအတိုင်းအတာတစ်ခုအထိဒါမှမဟုတ်လုံးဝကျေနပ်တယ်လို့ပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့ပြည်내34ခုမှာနေထိုင်သူတွေတဲကတနိုင်ငံလုံးကိုကိုစားပြုနိုင်မဲ့အရွယ်ရောက်သူပေါင်း2500ကိုအောက်တိုဘာလ28ရက်နေ့ကနေနိုဝင်ဘာလ17ရက်နေ့အထိစစ်တမ်းကောက်ယူတာပါ။အစိုးရဘော်ဘဝင်မကြတာဟာအာဖဂန်နစ္စတန်နိုင်ငံရဲ့လူမျိုးစုအမျိုးမျိုးနဲ့လူဦးရေအမျိုးမျိုးကြားမှာကြကြပြတ်ပြတ်ရှိနေတာကိုစစ်တမ်းမှာတွေ့ရပါတယ်။လက်ရှိသူတို့ရဲ့အခြေအနေကိုလွန်ခဲ့တဲ့တစ်နှစ်ကနေနိုင်ရှင်ပြဖို့စစ်တမ်းကောက်ယူတဲ့နေ့ကနေနောက်12လအကြာမှာရှိလာမဲ့ဘဝအခြေအနေကိုခန့်မှန်းပြောဖို့စစ်တမ်းမှာပါဝင်သူတွေကိုလည်းမေးခဲ့ပါတယ်။
The Rolling Stones တေဂီတာအဖွဲ့ဟာမြမြကြွကြွအသေးတချင်တွေကိုတီးဆိုရင်းရာဇဝင်တွင်မဲ့သူတို့ရဲ့တေဂီတာအဖွဲ့ကိုနောက်ထပ်သမိုင်းမှတ်တိုင်စိုက်ထူလိုက်ပါပြီ။မနေ့ညကကျင်းပတဲ့ British Rock Sorority ရဲ့ဂီတာဖျော်ဖြေပွဲကိုလူပေါင်း5သိန်းလောက်လာရောက်အားပေးခဲ့ကြပါရယ်။ Rock ဂီတာကိုကျူပါအစိုးရကနှစ်တွေဆဲချီကြအောင်ပိတ်ပင်ကတ်သတ်ခဲ့တာကြောင့်လဲဒီလိုအခမဲ့ဖျော်ဖြေတဲ့ပွဲကိုလူတွေအတော်မျောလင့်ခဲ့ကြတာဖြစ်ပါရယ်။ဂီတာဆိုတာလူတိုင်းအတွက်ဖြစ်ပြီးကိုကြိုက်တဲ့ဂီတာကိုဘာပြဿနာမှမရှိဘဲနားထောင်နိုင်ခွင့်ရှိရမှာဖြစ်တယ်လို့ကျူပါမှာပြောင်းလဲတွေစပြီးဖြစ်ပေါ်လာတဲ့အနေနဲ့ဒီဂီတာပွဲကိုကျေးဇူးတင်ရမလို့ဖြစ်နေပြီလို့ခီးသွွားလုပ်ငန်းလုပ်ကိုင်းသူ Rini Ripada ကပြောပါရယ်။ကဘာတဝမ်းမှာလူတွေကလည်းဒီဂီတာပွဲကိုကြည့်ရှုဖို့ကျူပါနိုင်ငံကိုရောက်ရှိလာကြပါရယ်။ဒီသတင်းမှအစောပိုင်းတုန်းကအမေရိကန်သမ္မတဥပမဟာနှစ်ပေါင်း90အတွင်းကျူပါနိုင်ငံကိုသမ္မတတယောက်အနေနဲ့လာရောက်ခဲ့တဲ့သမိုင်းဝင်အသတင်းပတ်ကို Rolling Stone တေဂီတာကအဆုံးသတ်ပေးလိုက်တာလည်းဖြစ်ပါရယ်။လွန်ခဲ့တဲ့တနင်္ဂနွေလောက်ကလေးကဆက်လို့ကျူပါအမေရိကန်နိုင်ငံဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့ Mr. Obama ကခြေလှမ်းစခဲ့တာလည်းဖြစ်ပါရယ်ရှင်။
ဂျပန်နိုင်ငံရဲ့ကြည်စံရထားတဲ့ Hokkaido Shinkansen ဟာ Shin Hakuda တဲ့ Hokkaido ဘူရာကနေဒီကနေ့မနေ့အစောပိုင်းကထွက်ခွာပြီးရထားလိုင်းသစ်စတင်လိုက်ပါပြီ။ဒါဟာပြင်နိုင်ငံရဲ့မြောက်ဖက်အဆုံဆုံးမှာရှိတဲ့ကျွန်းနဲ့အဓိကကျွန်းမကြီးဖြစ်တဲ့ Honshu ကျွန်းတို့အကြားမြန်နှုံးမြစ်ရထားနဲ့သွားလာနိုင်မှုဖြစ်ပါတယ်။ ရေအောက်လိုင်းခေါင်းကိုဖြတ်ပြီးခီးသည်တွေကိုမြို့တော်အထိပို့ပေးမယ်။ဒီကြီးစံယထာလမ်းပိုင်းတိဆောက်ရေးကို1982ခုနှစ်တည်းကစလုပ်ခဲ့တာပါ။ရေအောက်လိုင်းခေါင်းက 53.85 ကီလိုမီတာအရှည်ရှိပြီးလိုင်းခေါင်းဖြတ်သွားတဲ့အနက်ဆုံးနေရာကပင်လယ်ရေမြေပြင်အောက်240မီတာမှာရှိပါတယ်ခင်ဗျာ။
နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုကျော်ကျော်သိန်းတို့ကကြီးညာပေးသွားခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာပါ။အရင်ဆုံးတော့အစိုးရအသစ်ကိုအာဏာလွှဲအပ်ဖို့ပြင်ဆင်နေတာနဲ့ပတ်သက်ပြီးတော့ပြောပြချင်ပါတယ်။လာမယ့်မတ်လ30ရက်နေ့မှာသမရအသစ်ကိုလက်ရှိသမရကအာဏာလွှဲအပ်ပြီးမဲ့နိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းရေးကိစ္စအတွက်လက်ရှိအစိုးရဘက်ကအသင့်ဖြစ်နေပြီလို့နိုင်ငံတော်သမရယုံတာဝန်ရှိသူကပြောဆိုလိုက်ပါတယ်။အစိုးရအသစ်မှာပါဝင်မဲ့ဝန်ကြီးတစ်တွေအနေနဲ့သက်ဆိုင်ရာဝန်ကြီးဌာနတွေကိုတွားရောက်လေ့လာနိုင်ဖို့စီစဉ်နေသလိုဝန်ကြီးတစ်တွေအတွက်အင်အားလွှဲအပ်ရေးစီမံပေးနေတယ်လို့နိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းမှုအထောက်အကူပြုကော်မတီဝင်ကပြောပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့အမတ်စုမုံကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဟုတ်ပါတယ်2015ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးချယ်ပြီးပြည်ထောင်စုလွှတ်တော်ကတင်မြှောက်လိုက်ပြီးဖြစ်တဲ့သမရသည့်ဦးထင်ကျော်ကိုလက်ရှိအစိုးရသမရဦးသိန်းစိန်ကသူ့တက်တန်းကုံအပီးအုပ်ချုပ်ရေးအာဏာကိုလာမယ့်မတ်လ30ရက်နေ့မှာသမရအိမ်တော်မှာအခမ်းအနားနဲ့တာဝန်လွှဲအပ်မှာဖြစ်တယ်လို့နိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းမှုအထောက်အကူပြုကော်မတီဝင်လည်းဖြစ်နိုင်ငံတော်သမရယုံဒုတိယညွှန်ကြားရေးမှူးချုပ်လည်းဖြစ်တဲ့ဦးစော်ထေက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်။နံ
ပါတ်၁ကပြောပြောင်းရင်ခံတာပေါ့နော်အိမ်တော်မှာလုံးအေးမမလုံးမရဘူးလေတော့သမရဦးထင်ကျော်ကလွတ်တော်မှာဂရီးသစ္စာပြုပြီးရမယ်အင်းလိုလာလာတဲ့အချိန်မှာကျွန်တော်တို့သမရဦးသိန်းစိန်နဲ့ကျွန်တော်တို့ကက်ဘိနက်အဟောင်းပေါ့နော်အဲ့ဒါကြိုးစုံတယ်အဲ့တော့သမရအတင်းနဲ့ကက်ဘိနက်အတွက်ပေါ့အဝန်ကြီးဆိုရှိပါမယ်အဲ့ရှိမောင်မှာသူဒီဟာသမရပလင်ပေါ့နော်ပလင်ရှိမောင်မှာနိုင်ငံတော်သမရအဆောင်ရောင်ဆိုပြီးတော့သမရထားတဲ့ရှေးစလော်ပေါ့နော်အကောင်ကျဲမှာလဲပြီးရမယ်အဲ့သမရဦးသိန်းစိန်နဲ့ထွက်ခွာပေါ့နော်နောက်ဝန်ကြီးဟောင်းနေကြီးတွေနဲ့ချင်းချင်းလှုပ်ဆက်ပြီးထွက်အဲ့ဒါပြီးရမယ်ညပိုင်းကြရင်တော့သမရအတေရဲ့အစီအစဉ်နဲ့ညနာစာပွဲပေါ့နော်အချမ်းချင်းမတ်လ30ပေါ့နော်30ဟိုဘက်ဒီဘက်ကြောတာလေဒီကြားထဲအကြောင်းလည်းမရှိဘူးပေါ့နော
်သမရအတေဦးထင်ကျော်ကအဆိုပြုပြီးပြည်ထောင်စုလွှတ်တော်ကအတည်ပြုထားတဲ့ဝင်ကြီးတစ်တွေအတွက်လည်းသူတို့တာဝန်ယူမဲ့ဝင်ကြီးဌာနတွေကဝင်ကြီးတွေရဲ့လက်ရှိလုပ်ကိုင်ဆောင်ရွက်နေတဲ့လုပ်ငန်းစဉ်တွေကိုတွားရောက်လေ့လာဖို့အစီအစဉ်ကိုလည်းအနိုင်ရပါတီ NND ကတာဝန်ရှိသူတွေနဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့သမရယုံဒုတိယညွှန်ကြားရေးမှူးချုပ်ဦးစော်ထေးကရှင်းပြပါဗျာ
30ရက်နေ့မတိုင်ခင်ပေါ့နော်မတိုင်ခင်မှာသက်ဆိုင်တဲ့ဝင်ကြီးတွေကကိုယ်နဲ့သက်ဆိုင်တဲ့ဝင်ကြီးဌာနတွေကိုတွားပြီးတော့တွားရောက်ကြည့်ရှုတာလို့ပါလို့ပထမပိုင်းမှာလုံမယ်လို့ပြောတာတော့ကျွန်တော်တို့ကလည်းဝင်ကြီးတွေလာတဲ့အခါဟိုမူလကလေးတိုင်းကျွန်တော်တို့ရှင်းလင်းပြန်ပြဖို့အဲ့ဒါလေးပြောဝင်နေတဲ့ကျွန်တော်တို့အစည်းအဝေးတွေလုပ်ပြီးတော့လုပ်ထားတာရှိတယ်ကျွန်တော်တို့ကတော့ဒိတ်တောင်းထားတော့နော်ဘယ်နေ့လာမလဲအဲ့ဒါကျွန်တော်တို့ဝင်ကြီးဌာနတွေကိုတောင်းကြပြီးတော့ဝင်ကြီးတွေလာတဲ့အခါဘယ်လိုဘယ်လိုရှင်းကြလင်းကြဆိုအဲ့ဒါမျိုးညွှန်ကြားအောင်ပါဟုတ်တော့အဲ့ဒါလေးဒိတ်ကျွန်တော်တို့မတိသေးဘူးပေါ့နော
်ဒါအပြင်အစိုးရအသစ်မှာပါဝင်မဲ့ဝင်ကြီးတစ်တွေအတွက်နိုင်ငံတော်ကစီစဉ်ပေးထားတဲ့အင်အားတွေနဲ့ပတ်သက်ပြီးတော့လည်းစနစ်တကျလွှဲပြောင်းပေးရနိုင်ဖို့အရေးစီစဉ်ပေးနေတယ်လို့ဦးစော်ထေးကပြောပါတယ
်။အရင်ဆုံးကကျွန်တော်တို့နားစာထက်မှာအထူးစီမံခန့်ခါကိုင်းနေ။အဲ့တော့ဟိုဝင်ကြီးဦးသိန်းကပေါ့နော်။အဲ့ဒါနဲ့ကိုင်းနေ။ကိုင်းပြီးတော့အခုနောက်ပိုင်းအဲ့ဒီနေရောစီဝင်အိမ်တော်တွေအဲ့ဒီဝင်ကြီးအင်အားတွေသူ့ဝင်အင်အားတွေထိန်းသိမ်းနေပေါ့နော်။ထိန်းသိမ်းတော့အဲ့မှာဝင်ကြီးဟိုကျွန်တော်တို့ကဘလောက်နောက်ဆုံးထားဆိုပြီးတော့သမရကညွှန်ကြားထားတာရှိတယ်။ဒါနဲ့ဒီကျောင်းရှိပေါ့နော်။ကျောင်းရှိပြီးတော့ဘာကြောင့်ဆိုးပြီးတော့ကျောင်းရှိခိုင်းတာလဲဆိုတော့အိမ်တွေမှာကျွန်တော်တို့သူတို့လက်ခံစင်ကရရှိခဲ့တဲ့အနေအထားအတိုင်းကိုပြန်ကျင်ပေးရတာပေါ့နော်။အုံမီလုံးကျွမ်းတာဒီပိုက်မလာတာကအဆပေါ့နော်။အဲအဲ့အားမျိုးတွေအကုန်လုံးပြန်ကျင်ခိုင်းမူလားရရှိခဲ့ရက်ခံရရှိစင်ကအနေအထားတိုင်းပြန်ပြီးတော့ပြင်ပေးမကောင်းရင်ပြင်ပေးပြင်ပေးပြီးရတယ်ပြန်ပြီးတော့ပြောကြောင်းဆိုပြီးတော့အဲ့လိုလှုပ်ထားတာလှုပ်ထားတော့အခုဝင်ကြီးတွေကဝင်ကြီးတွေကသူတို့လွတ်တော်မှာကျန်းကျင်ပြီးတော့ဝင်ကြီးတွေဖြစ်ပြီပေါ့နော်ကျန်းကျင်ပြီးတော့ဝင်ကြီးတွေဖြစ်ပြီအဲ့ဒီကသမရအတွက်ကနေပြီးတော့ဝင်ကြီးဌာနနဲ့လူနဲ့ပေါ့နော်တွဲပြီးတော့ခန့်တဲ့အမိန့်ထုတ်မှာပေါ့နော်အဲ့ထုတ်ပြီးရတဲ့ဝင်ကြီးအရာတွေမှာသူတို့ဆက်ပြီးတော့နေကြပြီပေါ့အဲ့မနေရင်ဆက်ကြမှာဂျိုတင်ပြီးတော့အဲ့ဒီဘက်ကနေပြီးတော့ခွဲဝေပြီးတယ်ဘယ်အိမ်မသူနေဘယ်အိမ်မသူနေပေါ့နော်အဲ့လိုနဲ့ပတ်သက်တော့ကျွန်တော်တို့ကဟိုကျွန်တော် transition ပြရဦးဝင်တင်ကောင်းတော်နဲ့အဖွဲ့နဲ့အရာတွေလိုက်ကြတာရှိတယ်ပြီးခဲ့တဲ့စနေတနင်္ဂနွေနေ့ဟုတ်ကဲ့
နိုင်ငံမှာနောက်အနာဂတ်အုပ်ချုပ်ရေးအာဏာအလွှဲပြောင်းလုပ်ရမယ့်အချိန် င်ကာလအတိုင်းအာဏာလွှဲပြောင်းရေးတာဝန်အနှီးရဆိုင်ရာကိစ္စရပ်တွေကိုအစိုးရအနေနဲ့စနစ်တကျဆောင်ရွက်လုပ်ကိုင်နိုင်အောင်လဲစီစဉ်ဆောင်ရွက်ထားပါတယ်လို့ဦးဇော်ထီကဆိုပါတယ်။အစိုးရတရက်ဖွဲ့စည်းနိုင်တဲ့အထိပြည်သူ့ဆန္ဒမဲအပြတ်အသတ်နဲ့အနိုင်ရခဲ့တဲ့ NLD ဦးဆောင်မဲ့အစိုးရတင်တဲ့လက်ရှိအစိုးရကြားအာဏာလွှဲပြောင်းမှုချောမွေ့စေရေးအတွက်နိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းမှုအထောက်အကူပြုကော်မတီတရက်ဖွဲ့စည်းခဲ့ပြီးလက်ရှိအစိုးရနဲ့ NLD တို့အကြားတာဝန်လွှဲပြောင်းရေးဆိုင်ရာကိစ္စရပ်တွေကို၅ချိန်အထိတွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်မှာတော့အခုဆိုရင်အာဏာလွှဲပြောင်းရေးကိစ္စအတွက်အသင့်ဖြစ်နေပြီဖြစ်ကြောင်းနိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းမှုကော်မတီကပြောဆိုလိုက်တာပါ။နိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းမှုအထောက်အကူပြုကော်မတီမှာတော့ကော်မတီဥက္ကဋ္ဌအဖြစ်ပြည်ထောင်စုဝန်ကြီးဦးလာထွန်းကော်မတီဝင်တွေအဖြစ်ဝန်ကြီးဦးရထွန်းတမရာရုံညွှန်ကြားမှုချုပ်ဦးလာထွန်းဆောက်လုပ်ရေးဝန်ကြီးဌာနဒုတိယညွှန်ကြားမှုချုပ်ဦးမမောင်အောင်နဲ့တမရာရုံဒုတိယညွှန်ကြားမှုချုပ်ဦးစော်ထေတို့ပါဝင်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အသွင်ကူပြောင်းရေးအဖွဲ့ဘက်ကတော့အဖွဲ့ခေါင်းဆောင်အဖြစ်ဗဟိုလုံးမှုဆောင်အဖွဲ့ဝင်ဦးဝင်းထိန်အဖွဲ့ဝင်တွေအဖြစ်ဒေါက်တာမျိုးအောင်နဲ့ဒေါက်တာအောင်သူတို့ပါဝင်ပါတယ်ရှင်
။ဆိုရတဲ့ကိုအာနာလွဲအပ်ဖို့ပြင်ဆင်နေရတဲ့ပတ်သက်ပြီးတော့မဆုမောပြောပြတော့တာဖြစ်ပါတယ်။အခုတစ်ခါတော့ဖက်ဒရယ်ပြည်ထောင်စုအရေးနဲ့ဆိုင်တဲ့သတင်းပုတ်ကိုပြောပြချင်ပါတယ်။မျိုးသားဒီမိုကရေစီဖွဲ့ချုပ်ကဦးဆောင်မဲ့ဆိုရတဲ့လက်ထက်မှာဖက်ဒရယ်ပြည်ထောင်စုအရေးဆွေးနွေးနိုင်ဖို့အတွက်ဖက်ဒရယ်အခြေခံမူတွေရရှိရေးညီညွတ်သောတိုင်းအသားလူမျိုးများဖက်ဒရယ်ကောင်စီကဆွေးနွေးနေပါတယ်။လာမယ့်ဆိုရတဲ့လက်ထက်မှာလည်း UNFC အနေနဲ့တိုင်းရင်းသားလက်နက်ကိုင်အားလုံးပါဝင်တဲ့အပြစ်ခတ်ရစဲရေးဆိုတဲ့မူကိုဆက်လက်ကင်ဆွဲမယ်လို့လည်းပြောလိုက်ပါတယ်။မတ်တင်ဂီထိုက်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။အစိုးရတဲ့နဲ့တိုင်းရင်းသားလက်နက်ကိုင်ရေဆွေးနွေးလာရတဲ့အချိန်မှာအခြေခံဖက်ဒရယ်မူတွေချမှတ်ထားနိုင်ရည်အတွက်အပြစ်မရက်သေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပြင်ဆင်နေပါတယ်။ထိုင်းနိုင်ငံချင်းမိုင်မြို့မှာမတ်လ21ရက်နေ့ကနေ26ရက်နေ့အထိကျင်းပမယ်သတင်းတပတ်ညီပါကြာဆွေးနွေးပွဲကနေအခြေခံဖက်ဒရယ်မူတွေချမှတ်နိုင်ဖို့အတွက်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကပြင်ဆင်နေတာဖြစ်တယ်လို့ UNFC ရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ
်ကျွန်တော်တို့ဘက်ကဖက်ဒရယ်ကျွန်တော်လိုချင်တဲ့ဖက်ဒရယ်ကဘယ်လိုပုံစံလဲဆိုတဲ့ဟာကိုကျွန်တော်ရပြီးရင်တစ်ချိန်ချိန်မှာပေါ့လေဒီအဓိကအဖြစ်ကတော့လာမယ့်အစိုးရတဲ့နဲ့နိုင်ငံရေးကိစ္စကတော့ဆွေးနွေးဖြစ်အောင်ပါပဲလို့ကျွန်တော်မြင်တယ်လေအဲ့တော့အဲ့ဒါလို့ဆွေးနွေးတဲ့အခါကျရင်ကျွန်တော်တို့ဘက်ကယက်တီချက်ကဟောတယ်လို့ဟောတယ်လို့စသဖြင့်လေဒါတွေကိုကျွန်တော်တို့ထုတ်ပြနိုင်ဖို့အတွက်ကိုကျွန်တော်တို့ပြင်ဆင်ထားတဲ့သဘောပါ
ထိုင်းနိုင်ငံချင်းမိုင်မြို့မှာတနင်္လာနေ့စတင်တဲ့ဆွေးနွေးပွဲမှာတော့ UNFC ခေါင်းဆောင်တွေဖက်ဒရယ်ဆိုင်ရာတက်တည်ပညာရှင်တွေပါဝင်ဆွေးနွေးနေကြတာဖြစ်ပါတယ်ဒီလကုံမှာအာဏာလွှဲပြောင်းယူမဲ့အစိုးရအသစ်နဲ့အပြည့်အရညီချင်ရေးဆွေးနွေးတာမှလည်းတိုင်းရင်းသားလက်နက်ကင်တပ်အားလုံးပါဝင်ရေးဆိုတဲ့မူကိုဆက်လက်ကင်ဆွဲသွားမှာဖြစ်တယ်လို့ UNFC ရဲ့ဒုတိယဥက္ကဋ္ဌကပြောပါတယ်
။ဘယ်အဖွဲ့ကမှမချန်ပဲနဲ့နော်။တိုင်းပြည်တိုင်းသားလက်နက်ကင်တဲ့အဖွဲ့တွေအားလုံးပါဝင်ပြီးပါဝင်တဲ့အပြစ်ခတ်ရစဲရေးမူကိုကျွန်တော်လိုလားတယ်။ဘာကြောင့်လဲဆိုတော့အဖွဲ့တချို့ချို့ကိုချန်ပြီးတော့သူတို့ကိုတိုက်တင်မယ်ဆိုရင်တော့ဒါကတော့ကျွန်တော်လက်ခံလို့မရတဲ့အနေထားပဲလေ။တကယ်လို့စေတနာမှန်မှန်ကန်ကန်နဲ့ဒီတနိုင်ငံလုံးကိုအေးချမ်းစီခြင်းတော့တနိုင်ငံလုံးမှာဒီလက်နက်ကင်တိုက်ပွဲဝင်နေတဲ့အဖွဲ့အားလုံးနဲ့ပြည်ရပုတော့လိုတယ်လို့ကျွန်တော်တို့ကအဲ့လိုမြင်တယ်။မဟုတ်အဲ့လိုမဟုတ်ပဲနဲ့တချို့ကျွန်တော်တို့ခွဲပြီးတော့တချို့နဲ့ပဲပြည်ရပြီးတော့တချို့အဖွဲ့ကိုတိုက်နိုင်မယ်ဆိုရင်ဒါကယူသားတဲ့စေတနာတော့မဟုတ်ဘူး။ဒါကတော့ကျွန်တော်တို့ခွဲပြီးတော့မှဒါချိန်မှုန်းတဲ့သဘောတရောက်တယ်လို့ကျွန်တော်တို့အဲ့လိုမြင်တယ်
လက်ရှိသမရဦးသိန်းစင်အစိုးရရဲ့တနိုင်ငံလုံးအဖြစ်ခတ်ရစဲရေးလုပ်ငန်းစဉ်မှာတော့ UNFC အဖွဲ့ဝင်တိုင်းရင်းသားလက်နက်ကိုင်တပ်တချို့ကိုလက်မခံတာကြောင့်အပြစ်ရလက်မှတ်မရေးထိုးခဲ့တဲ့ UNFC ကစစ်မှန်တဲ့တိုင်းရင်းသားတွေမျှော်မှန်းတဲ့ဖက်ဒရယ်ပြည်ထောင်စုဖော်ဆောင်နိုင်ဖို့တိုင်းရင်းသားတွေအားလုံးစည်းလုံးဖို့လိုတယ်လို့လည်းထောက်ပြပါတယ
်ကျွန်တော်တို့တိုင်းရင်းသားတွေဘက်ကကြည့်ရင်အားလုံးစုစုစည်းစည်းနဲ့ယက်တီနိုင်မှပဲကျွန်တော်တို့လိုလားတဲ့အကူအညီပေါ်ခွင့်အရေးတွေကိုဒါတစ်ဖက်ကအလေးထားလာမယ်တောင်းဆိုပြောဆိုရတာပို့ပြီးတော့လွှဲမယ်ဒါကတော့တစ်ချက်ပေါ့လေနောက်ပြီးတော့ဒီရှစ်ဖွဲ့နဲ့ပဲဒါကိုဆွေးနွေးသွားမယ်လှုပ်သွားမယ်ဆိုနေဒါကကျွန်တော်လိုလားတဲ့တနိုင်ငံလုံးအေးချမ်းတာယာဖို့နဲ့ပြဿနာအားလုံးပြည်လည်ဖို့ဆိုတဲ့ဟာကတော့ဘလို့မှမဖြစ်နိုင်ဘူးလို့ကျွန်တော်အဲ့လိုမြင်တယ
်ဆယ်စုနှစ်တွေအတွင်းပထမဆုံးရွေးကောက်တင်မြှောက်ခံရတဲ့အရသာသမ္မတတဲ့ဦးထင်ကျော်အစိုးရမှာတိုင်းရင်းသားရေးရာဝန်ကြီးဌာနကိုအသစ်ဖွဲ့စည်းထည့်သွင်းထားပေမဲ့တမတော်ရဲ့မြန်မာနိုင်ငံရေးမှာလွှမ်းမိုးမှုအတိုင်းအတာကတော့ရော့ကျသွားတာမရှိတာကြောင့်တိုင်းရင်းသားအရေးဆွေးနွေးမှုအလားအလာကရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဒါပေမဲ့အစိုးရတဲ့လက်ထက်မှာတိုင်းရင်းသားအရေးပြောဆိုလာရမယ်လို့ခန့်မှန်းထားပြီးတိုင်းရင်းသားလက်နက်ကိုင်တွေဘက်ကအခြေခံဆွေးနွေးဖို့ ဖက်ဒရယ်မှုတွေကိုကြိုတင်ညှိနှိုင်းနေကြတာလည်းဖြစ်ပါတယ်ရှင်
မတ်တင်ကြီးထိုင်ပြပြတော်တာဖြစ်ပါတယ်ထိုင်းနိုင်ငံရဲ့စီးပွားရေးသတင်းကိုအလဲမပေးခင်မှာဒီကနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုအတိပေးခြင်းပါတယ်ခင်ဗျာ
ဒါနဲ့ငါးနှစ်တန်းအတွက်အစိုးရအဖွဲ့ဝင်ဝန်ကြီးစီးရင်ကိုလေးချက်ကန်သမရဦးတင်ကျော်ကတွတ်တော်မှာတင်သွင်းထားပြီးပါပြီဒေါ်စန်းစုကြည်ရဲ့ပါအဝင်ဝန်ကြီးအဖွဲ့ဝင်တွေရဲ့ကိုယ်ရေးအကျင့်တွေကိုလည်းထုတ်ပြန်ထားပါတယ်ဒီအစိုးရအဖွဲ့တင်တဲ့ပတ်သက်ပြီးကျွန်တော်တို့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က12923812554အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးထိတ်ခေါ်ပါခင်ဗျာ
တော်ရှင်နေနေကျွန်တော်တို့ရဲ့တိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးခြင်းနဲ့ဆိုတော့ဒီကနေ့ည9:00မတိုင်ခင်ဆက်သွယ်ကြဖို့ကိုတိုက်တွန်းပါရစေခင်ဗျာ VOA မြန်မာပိုင်းကနေစနေညနေခင်းမြန်မာဘာသာစီစဉ်တွေကိုဆက်လက်အသံလွှင့်ပေးနေပါတယ်ဥရောပဘက်ကသတင်းတပုတ်ကိုမကြာခင်မှာပြောပြဖို့ရှိပါတယ်အခုရင်တော့ထိုင်းစီးပွားရေးနဲ့ဆိုင်တဲ့သတင်းတပုတ်ကိုပြောပြခြင်းပါတယ်ထိုင်းနိုင်ငံမှာစီးပွားရေးအခြေအနေရတနေတဲ့ကြေးကိုတွားရောက်အလုံးလုံးနိုင်ဖို့သားသမီးတွေကိုအဖိုးဖွားတွေထံအပ်ထားတဲ့ကလေးအရေးအတွက်ဟာအခုဆိုရင်3000လောက်အထိရှိနေပြီလို့သူတွေသနာလေးလာမှုတစ်ခုကတွေ့ရှိခဲ့ပါတယ်ဒီနေ့မှာရွှေပြောင်းနေထိုင်အလုပ်လုပ်ကင်မှုတွေကြောင့်လူမှုရေးရပြဿနာပေါ်မှာကိုလည်းကြွညင်သူတွေစိုးရိမ်နေကြပါတယ်ဖွံ့ဖြိုးမှုကွာဟချက်တွေကထိုင်းနိုင်ငံလူမှုအတိုင်းဝိုင်းအပေါ်ရိုက်ခတ်လာနေတဲ့အကြောင်းကိုတော့ AFP သတင်းစောင်းပါကိုအခြေခံပြီးတော့ကိုအောင်လင်ဦးကတင်ပြပေးထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံရှင်ပြောက်ဖက်ဤစန်ဒေတာဘန်ဒူဝါရွာကချန်ပန်ဦးသက်ချန်ဟာအသက်80အရွယ်ရောက်မှမျိုးတွေကိုပြုစုဆောက်ရှောက်ရလိမ့်မယ်လို့မျှော်လင့်မထားခဲ့ပါဘူး။ဒါပေမဲ့လည်းသားသမီးတွေကတနေ့တစ်ချေအလုပ်သွားလုပ်ကြတဲ့အတွက်အသက်9နှစ်နဲ့10နှစ်အရွယ်မျိုးနှစ်ယောက်ကိုခင်မုန်းဖြစ်သူနဲ့အတူဆောက်ရှောက်နေရတာပါ။
သ
ားသမီးတွေအလုပ်လုပ်ဖို့ဘန်ကောက်သွားကြတော့ကလေးတွေကိုခေါ်မသွားနိုင်ဘူးလေ။ဇေယိတ်ကလည်းကြီးတယ်။ဒါနဲ့ပဲကလေးတွေကိုဒီမှလာပို့ထားတာပါ။
လေယာဆက်ပြေးအဓိကလောက်ခံကြပြီးဖွံ့ဖြိုးမှုနှိမ့်ချတဲ့ထိုင်းနိုင်ငံအီစန်ဒေတာကကလေးတွေရဲ့သုံးပုံတစ်ပုံကိုတော့အဖိုးဖွားတွေဆောက်ရှောက်ထားကြရတာပါကုလသမဂ္ဂကလေးများရန်ပုံငွေဖွဲ့ UNICEF နဲ့ထိုင်းနိုင်ငံမဟီရောတက်ကတူလူဦးရေနဲ့လူမှုရေးသုတေသနဌာနတို့ကပူးတွဲပြုစုခဲ့တဲ့လေ့လာမှုမှာတော့အီစန်ဒေတာမှာအသက်18နှစ်ယောက်လူဦးရေရဲ့30ရာခိုင်နှုန်းကရွှေပြောင်းအလုပ်လုပ်ကိုင်သူတွေရဲ့သားသမီးတွေဖြစ်တယ်လို့တနေ့တစ်ခါလောက်သာမိသားစုနဲ့ဆုံတွေ့နိုင်တယ်လို့လည်းဖော်ပြထားပါတယ်။ကျွမ်းကျင်သူတွေကတော့မိဘတွေရဲ့ဆောက်ရှောက်မှုမရတဲ့ကလေးတွေဟာကျောင်းပညာသင်ကြားရမှာအားနည်းလေရှိတယ်လို့ကလေးဘဝဖွံ့ဖြိုးတိုးတက်မှုတွေမှာလည်းထိခိုက်စေတယ်လို့ပြောပါတယ်။လေ့လာချက်အရဘာသာစကားသင်ယူမှုလူမှုဆက်ဆံရေးကျွမ်းကျင်မှုတွေမှာနောက်ကျန်နေတယ်လို့အဖိုးအဖွားတွေအနေနဲ့လည်းအသက်အရွယ်အရကလေးတွေကိုစာဖတ်ပြတာပုံပြောပြတာအဖော်လုပ်ပြီးကစားတာမျိုးမလုပ်နိုင်တာလည်းတွေ့ကြရပါတယ်။ကလေးတွေကြားကွာခြားမှုတွေကိုစာသင်ခန်းတွေမှာတိတိတသာတွေ့ရတယ်လို့လည်းဒေသခံကျောင်းဆရာမဝန္နာဖုန်ကမောကပြောပါတယ်
။ဝန္နာဖုန်ကနောက်ဆုံးချက်နောက်ပြီးဆုံးကောင်းဘူးနော်
ဒီလိုကလေးမျိုးတွေကတိတ်တိတ်ဆိတ်ဆိတ်နဲ့စိတ်ကူးရင်တက်ကြပြီးတော့မိဘတွေနဲ့အတူနေရတဲ့ကလေးတွေကပို့ပြီးတော့ရှင်ရှင်လန်းလန်းရှိတတ်ကြပါတယ်
။ဒါပေမဲ့လည်းအီစန်ဒီသားရဲ့စီဝါရေးအခြေအနေကမြို့ပြမှာအလုပ်ကျဲမဲ့ဖြစ်ဖြစ်ဝင်ငွေရှာနိုင်မှုမိသားစုတွေဆက်လက်ခွဲခွာနေကြရတာပါ။ဘန်ကောက်မြို့တော်မှာအလုပ်လာလုပ်နေတဲ့အစနေလောက်ချက်တော်ကတော့သားသမီးတွေနဲ့မတွေ့ရတာလားနဲ့ချီရှိနေပြီလို့ဆိုပါတယ
်။ကလေးတွေကိုအရင်သတိရပါတယ်အတူလဲနေကြပါတယ်ပွေဖက်နန်းရှုံပြီးအိမ်မှာပဲအတူနေကြပါတယ
်ထိုင်းနိုင်ငံမဟီရောတက်ကတူနဲ့အတူအီစန်ဒေတာကလူမှုရေးအခြေအနေတွေကိုပူးတွဲသုတေသနလုပ်ခဲ့တဲ့ UNICEF ကတော့ထိုင်းစုရနဲ့လက်တွဲပြီးဆင်းရဲတဲ့မိသားစုတွေကလေးတွေကိုလှဆင်ထောက်ပံ့ကူညီနေတာပါဒါပေမဲ့လည်းမိသားစုတွေအတူတကွနေထိုင်နိုင်ပြီးလူမှုရေးပြဿနာတွေကိုတားဆီးနိုင်ဖို့အတွက်ကတော့ကျေးလက်ဒေတာဖွံ့ဖြိုးရေးအစီအစဉ်တွေနဲ့ရရှိဖြစ်ရှင်းမှသာဖြစ်နိုင်လိမ့်မယ်လို့လည်းတိုက်တွန်းထားပါတယ်ခင်ဗျာ
ကောင်းလုံးပြပြသားတာဖြစ်ပါတယ်အခုတခါတော့ဥရောပဘက်ကဒုက္ခသည်သတင်းတပုတ်ကိုပြပြခြင်းပါတယ်ဥရောပရောက်ရွှေပြောင်းဒုက္ခသည်တွေကိုတူရကီနိုင်ငံကိုရွှေပြောင်းဖို့ EU ဥရောပသမဂ္ဂနဲ့တူရကီနိုင်ငံတို့ကြားသဘောတူညီချက်ရရှိပြီးတရက်ကြာတနလာနေ့က Greece နိုင်ငံ Lesbo ကျွန်းကိုနောက်ထပ်ရွှေပြောင်းဝင်ရောက်သူတွေလီတွေနဲ့ထပ်မံရောက်ရှိလာပါတယ်သဘောတူညီချက်အရဆိုရင်တော့နောက်ထပ်ရောက်လာတဲ့ရွှေပြောင်းဒုက္ခသည်အားလုံးကိုလည်းတူရကီနိုင်ငံကိုပြန်ပို့ရမှာဖြစ်ပါတယ်ဒါမဲ့လည်းသဘောတူညီချက်နဲ့အညီဒီဒုက္ခသည်တွေကိစ္စဘယ်လိုကင်တွယ်ရမလဲဆိုတာနဲ့ပတ်သက်လို့ Greece ဒါမှမဟုတ် Belgium အစိုးရတွေနဲ့အဆက်အသွယ်တည်တည်ချာချာမရသေးဘူးလို့ Lesbo မြို့တော်ဝန်က VOA ကိုပြောပါတယ် Henry Rickwall ရဲ့သတင်းလောကတော့ Mark Kim ဖြူထွေးကတင်ပြပေးမှာဖြစ်ပါတယ်ဗျာ
နေလာနေမနက်ခင်းအာယုံတက်ချိန်လေးယောက်ကြီးတန်လာတာနဲ့အမျမိုးကုတ်ဆက်ဝိုင်းတစ်ဖက်ချမ်းမှာမျောလာနေတဲ့လေငယ်နှစင်းကိုစေတနာဝင်တဲ့ကေဆေးသမားတွေကလှမ်းမြင်ခဲ့ပါတယ်။ဒါပေမဲ့ Greek Canyon ဆောက်တက်ဖွဲ့နဲ့ဥရောပနယ်စပ်တက်ဖွဲ့ Frontex တို့ကဒီလီတွေကိုကြားပြန်ဟန်တာပြီးခေါ်ဆောင်သွားတာကြောင့်စေတနာဝင်တဲ့ကေဆေးသမားတွေဟာခဏခဏလေငယ်အလွတ်နှစင်းကိုပဲနောက်ပိုင်းမှာရှင်းခဲ့ကြတာပါ။ဒုက္ခသည်တွေကိုလက်ခုလက်မှာကြားပြတ်ခေါ်ယူသွားတာဟာကိုယ်လိုခွင့်ရဖို့ကြိုးစားကြတဲ့ဒုက္ခသည်တွေကိုလူသားမဆန်ဆက်ဆံတာလို့စေတနာဝင်တွေကမြင်ပြီးတော့ဒေါသထွက်ကြပါတယ
်။တခြားလုံးပါပဲဗျာ။ကြောင်ကကြွက်ကိုစောင့်ဖမ်းနေတယ်လို့ပဲ။ Frontex, Greece, Turkey နဲ့တခြားနေဆက်ထိန်းချုပ်ရေးဖွဲ့ကလူတွေအများကြီးပါတယ်။သူတို့ကဒတိုင်းကြီးတစ်ခုကာထားသလိုဟန်တားထားကြတယ
်။ Lesbos ဒေသခံ Rebecca Michaeli ဒီဟာဒုက္ခသည်ကေဆေးကြီးလုပ်ငန်းတွေကိုဟိုးရင်ကလေးကဥဆောင်လုပ်ကိုင်လာခဲ့တဲ့သူပ
ါဒီနေ့ပြီးလို့နောက်တစ်နေ့ဘာတွေဖြစ်လာမလဲဆိုတာကျမတို့တကယ်ကိုမသိတော့ပါဘူးဒါပေမဲ့သူတို့တွေအတားအဆီးတွေကိုကြော်ဖြတ်ပြီးတော့ကျမတို့စီရောက်လာဖို့သူတို့အတွက်အကူအညီတွေပေးနိုင်ဖို့မျှော်လင့်ပါတယ
်ဥရောပနဲ့တူရကီနိုင်ငံတွေကတော့ရွှေပြောင်းဝင်ရောက်လာသူတွေကိုကြားပြတ်ဟန်ထားဖို့ဆုံးဖြတ်ထားတာပါတတိယနေ့ကကေတင်မှုအပြီးမှာတော့86ချားပြီးအားအေးကုန်ခန်းနေတဲ့ဒုက္ခသည်တွေကိုစိတ်ကန်းကိုခေါ်ဆောင်သွားခဲ့ကြပါတယ်အခုလိုအသက်ရောက်လာတဲ့သူတွေကိုလောလောဆယ်ဒုက္ခသည်စခန်းမှာထားပြီးတော့ပိုပြီးလုံခြုံစိတ်ချရတဲ့ထိသေးရေးစခန်းကိုအမြန်ဆုံးလွှဲပြောင်းပေးသွားမှာပါအခုသဘောတူညီချက်တဲ့အရာဒီဒုက္ခသည်အားလုံးကိုတူရကီနိုင်ငံကိုပြန်ပို့ရမှာပါဒါပေမဲ့ဘယ်အချိန်မှာဘယ်လိုပုံစံမျိုးနဲ့ပြန်ပို့မယ်ဆိုတာကိုတော့ပြောမထားသေးပါဘူး Greece တမဖို့ Belgium အစိုးရတွေထံကနေပြောကြားချက်ရှင်းရှင်းလင်းလင်းမရသေးဘူးလို့ Lesbos မြို့တော်ဝင်ကပြောပါတယ
် Αυτό που θεωρώ βιαστικό και βεβαιασμένο είναι ότι ενώ 1,5 χρόνο τώρα
ဥရောပသမဂ္ဂမူဝါဒချမှတ်သူတွေကရွှေပြောင်းလာသူတွေအရေးတိုက်တွန်းဖြစ်ရှင်းမှုတစ်နှစ်ခွဲလောက်အချိန်ဆွဲပြီးနေခဲ့ကြတာပါအခုကျမှဆုံးဖြတ်ချက်တွေချက်ချင်းချပြီးကျွန်တော်တို့ကိုဒီကိစ္စလုံးစေခြင်းလို့ဖိအားလာပေးနေကြတာပ
ါကဲလို့ပြည်နယ်ပြည်မှာစစ်သည်မော်တွေအဆက်မပြတ်ခင်းတဲ့နေရာကိုမြို့တော်ဝင်ဂါလီနော့စ်ကဒေါသထွက်နေပါတယ်
ο ρόλος του ΝΑΤΟ αυτή τη στιγμή ποιος είναι κινητοποιήθηκε ένας ολόκληρος μηχανισμός
ακούς βόρουν οι τσέκα νητού μα με κουέλου σώμα με καγκανά ου με μην τώσει βουν για βάρε το καθαρή γου χαντά τέτοι νητά μιου γα τεκέρο δίνια μα λόγα μα μόπα ου τουρκή κανούρα μα τώρα λόγα με κλίσαμε και άλλες πολλές
ချွေပြောင်းဝင်ရောက်လာသူတွေကိုတူရကီကိုပြန်ပို့မယ်လို့ချိန်ချောက်ပြောဆိုထားတာကအခုအချိန်ထိတော့ချွေပြောင်းဒုက္ခသည်တွေရဲ့ဝင်ရောက်မှုကိုမဟတ်တာနိုင်သေးပါဘူးတနည်းဦးတွေတုန်းကပဲလေပေါ်မှာတည်နေတဲ့လူတို့ဦးကိုတွေ့ခဲ့ရပါသေးတယ်လေရီပေါ်မှာလူတွေအစပတန်လိုက်ပါလာတာကြောင့်လေရီဟာဆက်ထွက်ပြီးဆိုတာနဲ့မောက်ဖို့ရင်းနှီးဖို့တိတ်ကိုလွယ်ကူတယ်လို့ Boat Refugee Foundation လို့ခေါ်တဲ့လေဆင်းဝင်ရောက်လာတဲ့ရွှေပြောင်းဝင်ရောက်သူတွေကိုကူညီတဲ့အဖွဲ့ကဆရာဝန်တွေကပြောပါတယ်ရှင်
။ဘက်ကင်မီရေးပြပြသွားတာပါ VOA ကနေမြန်မာဘာသာစီစဉ်တွေကိုညနေ 9:00 ဆက်လက်အသံလွှင့်ပေးနေပါတယ်။အခုတော့သတင်းချင်းချုပ်ကိုနန်းလောင်ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ။
IS အစွန်ရောက်အကြမ်းဖက်သမားတွေရဲ့ဗဏ္ဍာရေးဝန်ကြီးလည်းဖြစ်အကြမ်းဖက်အုပ်စုရဲ့ပြည်ပရေးရာတာဝန်ရှိသူလည်းဖြစ်တဲ့အဗ်ဒါအာရာမန်မူစတာဖာအယ်ကွာဒူလီကိုအမေရိကန်တပ်ဖွဲ့ကတပ်ဖြတ်လိုက်နိုင်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကမနေ့ကပြောပါရယ် IS တို့ရဲ့အစိုးရအဖွဲ့ဝန်ကြီးတွေကိုစနစ်တကျချေမှုန်းနေတယ်လို့လည်း Mr. Carter ကပြောပါရယ် Haji Aman လို့လည်းလူသိများတဲ့ကွာဒူလီကိုအီရတ်သို့မဟုတ်ဆီးရီးယားအတွင်းမှာတပ်ဖြတ်ခဲ့တာလားစီးနင်းဝင်ရောက်ချိန်တမမဟုတ်လေကြောင်းထိုးစစ်အတွင်းတပ်ဖြတ်နိုင်ခဲ့တာလားဆိုတာကိုတော့ Mr. Carey ကပြောမသွားပါဘူးဘယ်ဂျီယံနိုင်ငံဘရဆဲလ်မြို့တော်ကိုအကြမ်းဖက်ကင်ဆွဲသူတွေတိုက်ခိုက်တာခံရပြီးတဲ့နောက်လူတွေသတိထားနေကြဆဲဖြစ်ပြီးတော့အကြမ်းဖက်ဝါဒတံပြန်နေနေရဲ့လှုပ်ဆောင်ချက်တစ်ခုမှာလူ3ယောက်ထက်မနည်းကိုအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။အင်္ဂါနေ့ကတိုက်ခိုက်ခံရတဲ့အတွက်နိုင်ငံတော်ဝန်ထဲကြေကွဲခြင်းအထိမ်းအမှတ်တတ်မှတ်ထားတဲ့နောက်ဆုံးနေ့တောက်ကြနေမှာပဲအခုလိုဖမ်းဆီးလိုက်တာပါ။တိုက်ခိုက်မှုအသေးလို့ဖို့ကြံစီနေတယ်ဆိုတဲ့တန်ရရနဲ့ပြည်တည်နိုင်ငံပါရီမြို့တော်မှာဂျာရာဘရီနေကပြင်တဲ့နိုင်ငံသားတယောက်ကိုဖမ်းခဲ့ပြီးတဲ့နောက်တောက်ကြနေကဘယ်ဂျီယံမှာစီးနင်းရှာဖွေမှုတွေလုပ်တာဖြစ်ပါတယ်။နယူးယောက်အခြေစိုက် Fortune Magazine ကနေ2016ခုနှစ်ဩဇာကြီးမားတဲ့ကမ္ဘာအကောင်းဆုံးစီးရင်ကိုထုတ်ပြန်လိုက်ပါတယ်။ဒီစီးရင်မှာဖော်ပြခံရသူတွေဟာထင်ရှားတဲ့သူတွေဖြစ်နိုင်တယ်လို့တချို့ကလည်းနာမည်ကျော်ကြားခြင်းမရှိပေမဲ့သူသားအကျိုးပြုလုပ်ငန်းတွေကိုတနည်းနည်းနဲ့လုပ်ကိုင်နေကြသူတွေဖြစ်ပါတယ်။ဒီနှစ်စီးရင်ထဲမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတတိယနေရာမှာရှိနေပြီးတော့ Amazon Online ကုမ္ပဏီဦးဆောင်ညွှန်ကြားရေးမှူး Jeff Rosen ကပထမနေရာနဲ့ Germany ဝန်ကြီးချုပ် Angela Merkel တို့ကဒုတိယနေရာမှာရှိနေကြပါတယ်ရှင်။
သတင်းချင်းချုပ်ကိုနန်းလောင်ချင်ညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရေးမှုကမဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Voided Zone ဖြစ်ပါတယ် VOA American အတန်ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲကနေ 9:00 အထိလိုင်းနိုမီတာ16 19နဲ့ 25 ရို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နေပါThank you.
This program has come to you from the Voice of America, Washington.